This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရေးသတင်းကောက်နှုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါရောင်းမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ PSLF နဲ့စစ်ကောင်စီတို့ရဲ့တွေ့ဆုံဆွေးနွေးပွဲမအောင်မြင်ပဲပြီးဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ဒုတိယဗိုလ်ချုပ်ကြီးတာချုပ်ကြာဦးဆောင်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL ရဲ့ကိုယ်စားလှယ်များနဲ့ကာဆာထတက်မှုဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကိုကိုဦးဆောင်နဲ့စစ်ကောင်စီတပ်ကိုယ်စားလှယ်တို့ဟာတရုတ်အစိုးရရဲ့စီစဉ်ချက်အရ2025ခုနှစ်ဖေဖော်ဝါရီလ16ရက်နေ့နဲ့18ရက်နေ့တို့မှာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာရှိတဲ့ Hygen Hotel မှာတွေ့ဆုံဆွေးနွေးခဲ့ကြောင်း PSLF TNL မှသတင်းထုတ်ပြန်ထားပါသည်ဆွေးနွေးပွဲမှာနှစ်ဖက်တောင်းဆိုတင်ပြမှုများအပြန်အလှန်ပြုလုပ်ခဲ့ကြပြီးဆွေးနွေးညှိနှိုင်းရန်ခက်ခဲတာကြောင့်18ရက်နေ့ညနေပိုင်းမှာတွေ့ဆုံပွဲပြီးဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF မှပြစ်ခတ်တိုက်ခိုက်မှုများရပ်တန့်နိုင်ရန်အတွက် 1. နှစ်ဖက်တက်ရောက်ရှိတဲ့နေရာမှာရပ်တန့်ထားပြီးတော့အပြစ်ခတ်ရစေရန် 2. နှစ်ဖက်စလုံးထိုးစစ်များပြုလုပ်ခြင်း ဒရုန်းဖြင့်တိုက်ခိုက်ခြင်း လက်နက်ကြီးများပြစ်ခတ်ခြင်း လေယာဉ်ဗုံးကြီးချခြင်းအစရှိတဲ့စီးရေးလှုပ်ရှားမှုများအားလုံးရပ်တန့်ရန်၃. နှစ်ဖက်ထိန်းချုပ်နယ်မြေဒေသများမှာဒေသခံပြည်သူများစာဝတ်နေရေးနှင့်စေဝါများတည်ဆောင်းနိုင်ရန်အတွက်ဖြတ်တန်းတွာလာခွင့်ပြုရန်တို့ညှိနှိုင်းဆွေးနွေးခဲ့တယ်လို့သိရပါသည်။နှစ်ဖက်ညှိနှိုင်းဆွေးနွေးမှုခက်ခဲတဲ့အခြေအနေရှိတာကြောင့်တပ်ဆိုင်ရာအဖွဲ့အစည်းများအကြားဆွေးနွေးပြင်ဆင်မှုများပြုလုပ်ပြီးပါကနောက်ထပ်တစ်ကြိမ်ပြန်လည်တွေ့ဆုံနိုင်ရန်တရုတ်အစိုးရအထူးကိုယ်စားလှယ်မစ္စတာတိန့်ရှီကျွင်းကဦးဆောင်ဆွေးနွေးပြီးတော့တွေ့ဆုံမှုကိုအဆုံးသတ်ခဲ့ကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီမူမောင်မျိုးနဲ့နန်းဤရှမ်းရွာနဲ့ဝက်ရင်းရွာကိုစစ်ကောင်စီလေရင်ဖြင့်ဘုံကျဲတိုက်ခိုက်မှုမိသားစုဝင်9ဦးလုံးသေဆုံးပြီး9ဦးထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ19ရက်နေ့မနက်အစောပိုင်းတနာရီ19မိနစ်ခန့်မှာမူမောင်မျိုးနဲ့နန်းဤရှမ်းရွာနဲ့ဝက်ရင်းရွာတို့ကိုအကြမ်းဖက်စစ်တပ်ကဂျက်ဖိုက်တာတစ်စီးဖြင့်ဘုံလီလုံးကျဲချတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းကချင်တဲ့ရင်အရင်မြင့်များမှသိရပါသည်။အစောပိုင်းလေကြောင်းတိုက်ခိုက်မှုအတွင်ဝက်ရင်းရွာမှာအသက်53နှစ်အရွယ်ဦးမောင်မောင်ဦးအသက်56နှစ်အရွယ်ဒေါ်အိုက်စောအသက်25နှစ်အရွယ်ဦးဆိုင်လျံအသက်22နှစ်အရွယ်ဒေါ်ချယ်ရီထွေအသက်3နှစ်အရွယ်မက်ကာလီယာအသက်10နှစ်အရွယ်မယုံမီမီစားနဲ့အသက်9နှစ်အရွယ်မောင်အောင်လင်းထက်တို့မိသားစုဝင်9ဦးလုံးတည်ဆုံးခဲ့ပြီးတော့နိုင်ဤရွာမှာလည်းပြည်သူ5ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်၄လုံးပျက်စီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီ KNU မူးမြူနယ်မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရဲသား2ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံး KNU အုပ်ချုပ်နေမြေခလဲလူထုခရိုင်မူးမြူနယ်အတွင်းစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရဲသား2ဦးဒဏ်ရာရရှိခဲ့တယ်လို့ KNU ကသတင်းထုတ်ပြန်ထားပါရီ။ဖေဖော်ဝါရီလ18ရက်နေ့ညနေ 9:24 မိနစ်ခန့်မှာမူးမြူနယ်ဘန်းလောင်ကျေးရွာတဲကိုစစ်ကောင်စီရဲ့ခမရ599တပ်က120မမလက်နက်ကြီးတလုံးနဲ့87မမလက်နက်ကြီးတလုံးပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါလက်နက်ကြီးကြားရောက်ပေါက်ကွဲမှုကြောင့်အသက်60အရွယ်ဒေါ်စိုးရီရဲ့ညာဘက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်နဲ့ဆူလာတစ်ချက်ထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။အ လားတူဖေဖော်ဝါရီလ15ရက်နေ့ည9နာရီအချိန်မှာလေနတ်တန်ခွင်အခြေဆိုင်စစ်ကောင်စီတပ်က120မမလက်နက်ကြီးတလုံးပစ်ခတ်ခဲ့ရာရေလဲကရင်ရွာတွေကိုကြားရောက်ပောက်ကွဲခဲ့ပြီးတော့စောဧကောတရာအသက်18နှစ်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီစင်ကူးမျိုးနဲ့လက်ပံလှရွာစာတင်ချောင်းကိုလေရင်ဖြစ်ဘုံကျဲတိုက်ခိုက်မှုအမျိုးသမီးတအူးတည်ဆုံးပြီးတော့နှစ်ဦးဒဏ်ရာရတဲ့တရင်ကိုတင်ပြပေးပါမယ်ဖေဖော်ဝါရီလ18ရက်နေ့ည10:40ခန့်မှာစင်ကူးမျိုးနဲ့လက်ပံလှရွာပြည်စိုးအောင်ရက်ွက်ရှိကျေးရွာစာတင်ချောင်းကိုအကြမ်းဖက်စစ်တပ်ကလေရင်ဖြစ်ဘုံကျဲတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းစင်ကူးမျိုးနဲ့ပကဖားမှသိရပါတယ်အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအသက်43နှစ်အရွယ်မဆန်းဆန်းမွန်ပွဲချင်းပြီးတည်ဆုံးပြီးတော့အသက်53နှစ်အရွယ်ဥခင်မောင်မြင့်နဲ့အသက်2နှစ်အရွယ်ခလီတအူထိခိုက်ဒဏ်ရာရရှိခဲ့ကကျေးရွာစာတင်ချောင်းလေးဘုံသီးထိမှန်ကပျက်စီးခဲ့တယ်လို့ပြည်သူပိုင်နေအိမ်တလုံးလေးမီးလောင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီဂျိုပင်ကောက်ဘောပင်ဆဲမှာစစ်တပ်ထောင်ထားတဲ့မိုင်းနင်းမိပြီးတော့စေဝန်တန်းတအူခြေထောက်ပြတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်ဖေဖော်ဝါရီလ19ရက်နေ့မနက်10နာရီခန့်မှာဂျိုပင်ကောင်းမြို့နယ်အပိုင်းဘောဗင်ဆဲအမှတ်တမရေလွတ်ရန်လာတဲ့ဆေမြောင်းဝန်ထမ်းကုမျိုးကြီးဟာဆေရေလွတ်ရန်မှာအသုံးပြုတဲ့ပစ္စည်းများယူရန်တစ်လုံးဆောင်ယုံတဲ့ဝင်ယူစဉ်အဆိုပါယုံဝင်ပေါက်အနီးစစ်ကောင်စီတပ်ထောင်ထားတဲ့မြေမြုပ်မိုင်းနင်းမိခဲ့ကြောင်းဒေသသတင်းများအရသိရပါတယ်။မိုင်းနင်းမိပြီးတဲ့နောက်အဆိုပါဆေဝန်ထမ်းဟာခြေထောက်နဲ့ခန္ဓာကိုယ်အစိပ်ပိုင်းများပြင်းထန်ဒဏ်ရာရရှိခဲ့ပြီးခြေထောက်ပြတ်သွားကခန္ဓာကိုယ်အစိပ်ပိုင်းမှအယိုးများကျိုးထွက်သွားတယ်လို့သိရပါတယ်ခင်ဗျာဆလဘီမြိုင်မာစစ်ကောင်စီရင်တန်းနဲ့စစ်ကြောင်းကိုနှစ်ကြိမ်တိုင်တိုက်ခိုက်ခဲ့အထိနာသွားတဲ့စစ်ကောင်စီတပ်ကအရဲသားတအုပ်ကိုမီးရှို့တက်ဖြတ်ပြီးတော့နေအိမ်များကိုမီးရှို့ဖျက်ဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်စကိုင်းတိုင်းမြိုင်မျိုးနယ်မှာနန်စီဒီယမ်ဝန်တန်းများနဲ့ပြူစော်တီများကိုတင်လာတဲ့စစ်ကောင်စီရင်တန်းကိုထန်ငယ်တော်ရွာနဲ့ဆက်ဘေးရွာအကြားမှာနှစ်ကြိမ်တိုင်တိုက်ခိုက်ခဲ့တယ်လို့ MVB Revolution Force ကတဲ့တင်ထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ18ရက်နေ့မနက်ပိုင်းမှာမိုင်းခွင်းဘက်ကိုစစ်ကောင်စီတပ်သားများရောက်လာချိန်မှာမိုင်းဆွဲရန်အသင်းဆောင်နေတဲ့ရဲဘော်များနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ရာစစ်ကောင်စီတပ်သား3ဦးမျက်မြင်လဲကျတိတ်ဆုံးသွားခဲ့တယ်လို့ဆိုပါတယ်။ဒါအပြင်၎င်းစစ်ကောင်စီရင်တန်းဆပေးရွာအနီးကိုအရောက်မှာနေမိုင်းနဲ့ပီပါမိုင်းများထိခဲ့ပြီးတော့တိတ်ဆုံးသူနဲ့ဒဏ်ရာရသူ10ဦးထက်မနည်းရှိခဲ့တာကိုတွေ့ရကြောင်းဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို8 Black အညာမြေအင်အားစု MVB Revolution Force နဲ့မြိုင်ပကဖတို့ကပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။အထိနာသွားတဲ့စစ်ကောင်စီတပ်ဟာဖေဖော်ဝါရီလ19ရက်နေ့နေကင်းပိုင်းမှာကြောက်ဆောက်ရွာကိုရောက်ခဲ့ပြီးတော့တိတ်ဆုံးသွားတဲ့စစ်ကောင်စီတပ်သား3ဦးကိုလမ်းဘေးတနေရာမှာမီးရှို့ခဲ့ကကြောက်ဆောက်ကျေးရွာကအမျိုးသမီး2ဦးကိုလည်းမီးရှို့တက်ဖြတ်သွားတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ရဲ့မီးရှို့ဖျက်ဆီးမှုကြောင့်ကြောက်ဆောက်ကျေးရွာမှာပြည်သူပိုင်နေအိမ်များမီးလောင်ပျက်စီးခဲ့ရကတော်လိုင်းရဲပေါ်များကစစ်ကောင်စီတပ်သားများထွက်သွားချိန်မှာမိကူနှိမ့်သက်ပေးခဲ့ကြတယ်လို့သိရပါပါခင်ဗျာဆလဘီပသိမ်မုံရွာကားလမ်းပေါ်မှာစစ်ကောင်စီတပ်ဖွဲ့များကိုနှစ်ရက်ဆက်တိုက်တိုက်ခိုက်ခဲ့ရမှာ9ဦးထပ်မံနေတည်ဆုံပြီးတော့10ဦးခန့်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်စကိုင်းတိုင်းအထက်မင်းလာမြို့နယ်ပသိမ်မုံရွာကားလမ်းပေါ်မှာစစ်ကောင်စီတပ်ဖွဲ့များနဲ့နှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်က9ဦးထပ်မံနေတည်ဆုံက10ဦးဒဏ်ရာရခဲ့တယ်လို့ People Independent Army ကသတင်းထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ18ရက်နေ့မှာရှမ်းတက်စခန်းနဲ့တမိုင်ကန်းအကွာပသိမ်မုံရွာကားလမ်းတနေရာမှာတွဲကားများဖြင့်ပုံဖြတ်ချီတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များကိုအထက်မင်းလှမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖပြည်သူ့လွတ်လပ်ရေးတပ်ဖွဲ့ပြည်သူ့လွတ်လပ်ရေးတပ်တော် PIO PIA ပူးပေါင်းတပ်များကခြုံခုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့က MA15 အလက်စာစစ်တပ်နဲ့ငချင်းမီ RPG 40မမဘုံးပစ်လောင်ချာနဲ့ drone များအသုံးပြုပြီးတော့ပြန်လည်ပစ်ခတ်ခဲ့ပြီးမယ်စစ်ကောင်စီတပ်ဖွဲ့ဝင်9ဦးထပ်မံဒဏ်ရာရရှိခဲ့က9ဦးသေဆုံးခဲ့တယ်လို့အတည်ပြုနိုင်ခဲ့ကြောင်းဖော်ပြထားပါတယ်လာတူဖေဖော်ဝါရီလ18ရက်နေ့မှာလေရှမ်းတက်ကြီးရဲစခန်းမှာချင်းကပ်ချီတက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့အနီးကပ်ပစ်ခတ်တိုက်ခိုက်မှုများဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား3ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်ဖေဖော်ဝါရီလ18ရက်နေ့မှာတရဲမြို့ကပါစာစနစ်မှာစစ်ကူပေးဖို့လက်နက်ခဲယမ်းများတည်ဆောင်လာတဲ့စစ်ကောင်စီစစ်ကားတစ်စီးဟာလေမင်းလာမြို့နယ်ထန်ကိုင်းကျေးရွာအနီးမှာမတော်တဆပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့လိုက်ပါစီးနင်းလာတဲ့စစ်သား2ဦးတိဆုံးက6ဦးဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ် မိဘပြည်သူများအနေဖြင့်စစ်ကောင်စီတပ်များနှင့်ပူးပေါင်းဆောင်ရွက်ခြင်းနှီးကပ်စွာနေထိုင်ခြင်းစစ်ကောင်စီတပ်ဖွဲ့ဝင်များအားပုံဖြတ်တဲဆောင်ပေးမှုများမပြုလုပ်ကြဖို့အသိပေးထားပြီးတော့မင်းလာမျိုးနဲ့အတွင်မနေ့6နိုင်မှညနေ6နိုင်အတွင်သာတွာလာလှုပ်ရှားကြဖို့ကိုမြစ်တာရက်ခံထားပါတယ်ခင်ဗျာ။ဆလဘီနထိုးကြီးမျိုးနယ်ဝက်လူရဲစခန်းမှရိတ်ခါရှာရန်ထွက်လာတဲ့စစ်သားများကိုပြစ်ခတ်တိုက်ခိုက်မှု3ဦးသေဆုံးပြီးတော့တနက်နှစ်လက်တိမ့်စီရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဗူလာ18ရက်နေ့မှာနထိုးကြီးမျိုးနယ်ဝက်လူနယ်မြေရဲစခန်းမှရိတ်ခါရှာရန်ထွက်လာတဲ့အကြမ်းဖက်စစ်ကောင်စီတပ်သားများကိုမြင်းကြံခရိုင်အမှတ်4နဲ့အမှတ်10တပ်ရင်းနထိုးကြီး PDF မှတော်လန်ရဲဘော်များကပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းတတင်းရရှိပါသည်။ထိတွေ့ပြစ်ခတ်မှုဟာမီတာ200အကွာအဝေးသာရှိပြီးတော့အကြမ်းဖက်စစ်သား3ဦးသေဆုံးကတနက်နှစ်လက်တိမ့်စီရရှိခဲ့တယ်လို့သိရပါသည်။အဆိုပါတိုက်ခိုက်မှုကိုမြင်းကြံခရိုင်အမှတ်4တပ်ရင်းနဲ့မြင်းကြံခရိုင်အမှတ်10တပ်ရင်းနထိုးကြီး PDF 2ကလုံဆောင်ခဲ့ခြင်းဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။ဆလဘီပေါက်ခေါင်းကစစ်ကောင်စီဂိတ်များကိုစာနေရိတ်ကပို့ဆောင်ပေးနေတဲ့ကားနှစ်စီးကိုကြားပြတ်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းပြည်ခရိုင်ပေါက်ခေါင်းမြို့ကစစ်ကောင်စီဂိတ်စခန်းများကိုစာနေရိတ်ကပို့ဆောင်ပေးနေတဲ့ကားနှစ်စီးကိုပြည်ပေါင်းတယ်လမ်းပိုင်းတောင်စင်ဝခွေအနီးမှာကြားပြတ်တိုက်ခိုက်ခဲ့တယ်လို့ပေါင်းတယ် People Defense Force PPDF Battalion 3601ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ18ရက်နေ့ညနေ 9:00 မိနစ်40ခန့်မှာ၎င်းစစ်ကောင်စီကားနှစ်စီးကို PDF 3631တက်ရင်စစ်ကြောင်းမှကြားပြတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား9ဦးနေရာမှာပဲပွေချင်းပြီးတိုက်ဆုံးခဲ့ကစစ်ဖောကားပေါ်မှာတင်ဆောင်လာတဲ့စီပေပါများထပွင့်မီးလောင်ခဲ့ပြီးတော့လက်ပစ်ပုံကြည်နဲ့40မမပုံးသီးများပောက်ကွဲမှုများဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ပောက်ကွဲမှုများကြောင့်အနာကပ်မရခဲ့ပေမီးမကူးသေးတဲ့နေရာမှလက်ပစ်ပုံတစ်လုံးနဲ့ကြည်စံတစ်ချို့ကိုသာသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။စီရေးအရှိန်မြင့်လာပြီးဖြစ်တာကြောင့်ပြည်သူများအနေနဲ့စေကောင်စီတပ်ဖွဲ့ကိုစာနှိတ်ကပစ္စည်းများနဲ့ဆိုင်ကယ်ကားငှားရန်ချင်းကုန်ပစ္စည်းများတင်ဆောင်လိုက်ပို့ခြင်းများမပြုလုပ်ကြဖို့အသိပေးထားပါရခင်ဗျာ။ဆလဘီအမှတ်432အမြောက်တက်ကစစ်မှုထမ်းတပ်သားတအူးတထုံမျိုးပြအထူးပြောက်ကြားအဖွဲ့ထံအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။မုံပြင်းနဲ့တထုံမျိုးနဲ့အခြေဆိုင်စစ်ကောင်စီရဲ့အမှတ်432အမြောက်တက်ကစစ်မှုထမ်းတင်ဒန်စင်တပ်သားတအူးလက်နက်နဲ့တကွာအလင်းဝင်လာတယ်လို့တထုံမျိုးပြအထူးပြောက်ကြားအဖွဲ့ထံမှသိရပါရယ်။ဖေဖော်ဝါရီလ18ရက်နေ့ညတနာရီကံမှာအဆိုပါစစ်ကောင်စီတပ်သားကိုအမတ432တပ်ဝင်အတွင်းထဲထိတွားရောက်ခေါ်ဆောင်ခဲ့တာဖြစ်ပြီးတော့ပြန်အထွက်မှာတပ်မီးနဲ့လှမ်းထိုးတဲ့အဝင်ဂိတ်ကစစ်ကောင်စီတပ်သားတအုပ်ကိုပြစ်ခတ်ခဲ့ရတယ်လို့ဆိုပါတယ်။အဆိုပါအလင်းဝင်တပ်သားဟာ2025ခုနှစ်ထုံ MA1 တနက်တလက်ကြီပေါက်3ပေါက်40မမပုံးသီးနှလုံးကြီတရားတထောင်နဲ့ကြီကတထေတို့ကိုတပါးရဲယူဆောင်လာခဲ့တယ်လို့သိရပါတယ်။၎င်းဟာထိုင်းနိုင်ငံမှာအလုပ်လုပ်ရင်းထောက်ပို့နေသူတအုပ်ဖြစ်ခဲ့ပြီးတော့ CIA စာအုပ်တပ်တန်းကုံဆုံးသွားခဲ့ရမှာဖမ်းဆီးခံခဲ့ရကကိုတောင်မျိုးကိုပြန်ပို့ခံရပြီးတော့စစ်ကောင်စီရဲ့ခလာရ262တက်ကစစ်မှုထမ်းတင်တဲ့အတွက်အထမလူသေးစုဆောင်ခံခဲ့ရတာလို့ဆိုပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကလည်းအမှတ်432အမြောက်တက်ကစစ်မှုထမ်းတင်တဲ့စင်တက်သား3ဦးဟာ KNU တထုံမျိုးနယ်မှာလက်နက်အနှံပြီးတော့အလင်းဝင်ပူးပေါင်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးတရင်တွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းတရင်တွေကိုຫນွေဦးမှိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာပါတော်ရရှင်များရှင်အခုချိန်အားစပြီး Radio NUG ရဲ့2025ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မနက်ခင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမှိုင်ပါ။ဆီအာနာရှင်တွေဟာချိန်တိုင်းမှာပြည်သူကိုနှိပ်စက်ဖို့အတွေးတွေအပြင်အချင်းချင်းသွေးခွဲဖို့နီလန်ရှာနေသူတွေဖြစ်တယ်လို့ပြည်တော်စုဝင်ကြီးချုပ်ဆိုတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။ဆီအာနာရှင်တွေဟာချိန်တိုင်းမှာပြည်သူကိုနှိပ်စက်ဖို့အတွေးတွေအပြင်အချင်းချင်းသွေးခွဲဖို့နီလန်ရှာနေသူတွေဖြစ်တယ်လို့ပြည်တော်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းကဖေဖော်ဝါရီ18ရက်နေ့မှာပြုလုပ်ခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့6မြင်းဆောင်2025အစိုးရဖွဲ့စည်းဝေးမှာပြောကြားခဲ့ပါတယ်။ပြည်ထောင်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းကတော်လှန်ရေးတခုဟာအချိန်ကြာလာတာနဲ့မျှစိန်ခေါ်မှုတွေကလည်းပိုများလာတတ်ပါတယ်။ ကျွန်တော်တို့ရင်ဆိုင်နေရတဲ့ရန်သူဟာနှစ်ပေါင်းများစွာဒီမိုကရေစီရေလှုပ်ရှားသူတွေကိုနှီးမျိုးစုံပုံစံမျိုးစုံနဲ့နှိပ်ကွပ်ပြီးနိုင်ငံတကာမျက်နှာစာပေါ်ပြန်ပြန်တက်လာတဲ့စစ်အာဏာရှင်တွေဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ရန်သူကိုအထင်ကြီးစရာမလိုတလို့အထင်လဲသေးလို့မရပါဘူး။သူတို့ဟာအချိန်တိုင်းမှာပြည်သူကိုနှိပ်စက်ဖို့အတွေးတွေပြင်းအချင်းချင်းတွဲခွေဖို့နီလန်းရှာနေသူတွေဖြစ်တယ်လို့နိုင်ငံတကာမျက်နှာစာပေါ်ကလည်းရတဲ့အနည်းနဲ့တက်နိုင်ဖို့စ조사နေကြမဲ့လူတွေဖြစ်ပါတယ်။ဒါကိုကျွန်တော်တို့အနေနဲ့သတိကြီးကြီးထားပြီးစောင့်ကြည့်နေဖို့လိုသလိုပြင်ဆင်တင်တာတွေကိုကြိုပြင်ဆင်ကြရမှာဖြစ်ပါတယ်လို့ပြောကြားထားပါတယ်။ဆက်လက်ပြီးတော့လည်းနှစ်ပေါင်းများစွာတော်လှန်ရေးလှုပ်လာကြတဲ့တိုင်းဒေသအဖွဲ့တွေအတွက်ပဲဖြစ်ဖြစ်နှစ်ပေါင်းများစွာဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်တိုက်ပွဲဝင်လာကြတဲ့တော်လှန်ရေးအင်အားစုတွေအတွက်ဖြစ်ဖြစ်ဒီတစ်ကြိမ်ကတော့အမြင့်ဖြည့်ရမယ့်ပွဲလို့စိတ်ထဲမှာမှတ်ပြီးချိန်မစွဲကြဘဲအားလုံးအတူတူရုန်းကြရမယ့်အချိန်ပဲဖြစ်ပါတယ်။ကျွန်တော်တို့မငြင်းရရင်အရင်ရင်ကာလတွေလိုမျိုးတစ်ဖွဲ့ချင်းစီကိုဖဲ့ထုတ်ပြီးတွေးခွေးလမ်းစဉ်နဲ့တော်လှန်ရေးကိုအင်အားချိနေအောင်လှုပ်လာမှာပဲဖြစ်ပါတယ်။ဒီအခြေအနေမျိုးတွေထက်ခါဖြစ်မလာအောင်ကျွန်တော်တို့အားလုံးရုန်းကန်ကြော်လွှားကြဖို့လိုအပ်မှာဖြစ်ပါတယ်လို့ပြည်ထောင်စုဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အစည်းအဝေးမှာပြည်ထောင်စုဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဘုံလက်ကစစ်တောင်းအလုံခရီးစဉ် report ကိုတင်ပြဆွေးနွေးခဲ့ရာပြည်ထောင်စုဝန်ကြီးချုပ်ကတင်ပြလာရာတွေကိုပြန်လည်ရှင်းလင်းဆွေးနွေးခဲ့ပြီးယာယီသမရကညီကုန်းချုပ်အမှားစကားပြောကြားပြီးနောက်အစည်းအဝေးကိုရုပ်သိမ်းခဲ့ပါတယ်။အစည်းအဝေးကိုယာယီသမရဒူဝါလက်ရှိလာပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းတို့ပါဝင်ပြည်ထောင်စုဝန်ကြီးတွေနဲ့ဒုတိယဝန်ကြီးတွေတက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။ဆလပီပြည်ထောင်စုဝန်ကြီးနော်ဆူဆနာလှလှဆိုးနဲ့ NUG ဂျပန်နိုင်ငံကိုယ်စားလှယ်ရုံးအဖွဲ့ဝင်များတွေ့ဆုံဂျပန်နိုင်ငံရောက်မြန်မာလူရှင်များဤပံပိုးငွေများကိုစစ်ဆောင်စခန်းများနဲ့ကလေးငယ်များဤပညာရေးအစီအစဉ်များတွင်ပြန်လည်အသုံးပြုသွားမည်တရင်ကိုတင်ပြပါမယ်။အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဆနာလှလှဆိုးနဲ့ဝန်ကြီးဌာနအကြံပေးဖြစ်သူဒေါ်ရွှေရွှေစိန်လက်တို့သည်ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးမှကိုယ်စားလှယ်ဦးစောပါလှသိမ့်တဲ့အဖွဲ့ဝင်များအားတွေ့ဆုံခဲ့ကြောင်းဖေဖော်ဝါရီလ19ရက်မှာသတင်းထုတ်ပြန်ဖော်ပြပါရယ်။ထို့နောက်ရုံးလုပ်ငန်းလည်ပတ်ဆောင်ရွက်နေမှုများနဲ့တန်တမာရေးရာကိစ္စရများလက်ရှိနိုင်ငံရေးခင်းကျင်းများအားယင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြတယ်လို့သိရပါရယ်။အဆိုပါဂျပန်နိုင်ငံခရီးစဉ်တွင်ပြည်ထောင်စုဝန်ကြီးဌာနသို့ဂျပန်နိုင်ငံမှအလှရှင်များဖြစ်ကြသောဆီယာမအေးအေးသော Mrs. Uchida မှယန်း6190ဥချီတာမစ္စတာဟီရိုရှိဥချီတာမအမေစု80ပြည့်မွေးနေ့အမှတ်တရရန်8000မချူချူဦးယူရှိတိုမီမရန်1000ရွှေကန့်ကော်မိသားစုမှရန်1000ဦးရဲငိမ့်မှရန်1000စီအတီးတီးလှူဒန်းခဲ့ကြကြောင်းအမျိုးသားညီငယ်ရေးအစိုးရအမျိုးသမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနကတရင်ထုတ်ပြန်ပါတယ်ရရှိလာသောအလှငွေများကိုလိုအပ်မှုများစွာရှိနေသောဒေသအတီးတီးမှစိတ်ဆောင်စခန်းများနှင့်ကလေးငယ်များ၏ပညာရေးအစီအစဉ်များတွင်ပြန်လည်အသုံးပြုသွားမည်ဖြစ်ပြီးဝိုင်းဝန်းလှူဒန်းပေးခဲ့ကြသောဂျပန်နိုင်ငံမှတော်လှန်ရေးအကူမောင်းနှမများနှင့်မိသားစုများအားဝန်ကြီးဌာနမှဝမ်းမြောက်ဝမ်းသာအထူးပင်ကျေးဇူးတင်အပ်တယ်လို့ဖော်ပြထားပါတယ်ရှင်။ဆလပီစကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံခြေခံဥပဒေဒုတိယမူကြား၏ရှေ့လုပ်ငန်းစဉ်ဆိုင်ရာအမြင့်သဘောထားများနှင့်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များဆွေးနွေးတဲ့သတင်းကိုတင်ပြပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီမှတာဝန်ရှိသူများသည့်2025ခုနှစ်ဖေဖော်ဝါရီလ19ရက်နေ့နံနက်9:00အချိန်တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြကြောင်းစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကသတင်းထုတ်ပြန်ပါသည်။အစည်းအဝေးပွဲတွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်မှုဆောင်ဖွဲ့ဝင်2ဦးနဲ့ဗဟိုအလုပ်ကော်မတီမှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြကာရှေ့လုံငန်းစင်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းဆွေးနွေးခဲ့ကြလို့သိရှိရပါတယ်။ထို့နောက်တက်ရောက်လာသောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီမှတာဝန်ရှိသူများကလည်းစကိုင်းဖက်ဒရယ်ယူနစ်ကြာကာလဖွဲ့စည်းပုံအခြေခံဥပဒေဒုတိယမူကြား၏ရှေ့လုံငန်းစဉ်ဆိုင်ရာအမြင့်သဘောထားများနဲ့ပူပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုပြန်လည်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြရလို့တင်ရရှိပါရရှင်။မြန်မာနိုင်ငံကပြည်တွင်းနေရက်စွန့်ခွာသူ 3.5 တန်းကျော်စံချိန်တင်ကာအယက်သားကောက်ွယ်စောင့်ရှောက်ရေးဆိုင်ရာစိုးရိမ်ဖွဲ့ရများမြင့်တက်တဲ့တရင်ကိုဆက်လက်တင်ပြပါမယ်။ မြန်မာနိုင်ငံသည်ပြည်တွင်းနေရစွန့်ခွာသူဥယျာဉ်ခန့်မှန်းခြေ 3.5 တန်းကျော်စံချိန်တင်ကအယက်သားကာကွယ်စောင့်ရှောက်ရေးဆိုင်ရာစိုးရင်ဖွဲ့ရများမြင့်တက်လာခြင်းတို့နဲ့အတူဖြစ်ပွားစေပြိပခါများနဲ့လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များဖြင့်ဆက်လက်ရုန်းကန်နေရဆဲဖြစ်ကြောင်း UNOCHA မြန်မာကဖေဖော်ဝါရီလ19ရက်မှာထုတ်ပြန်ပါတယ်အချိန်မြင့်လာသည့်ပြိပခါရလက်ဖြင့်မြန်မာနိုင်ငံတွင်မြေမြုပ်မိုင်းနှင့်ပောက်ကွဲစေတတ်သောဆက်လက်နေများကြောင့်တေဆုံးသူဥယျာဉ်မှာထိခိုက်မှုပြင်းထန်သောအခြားနိုင်ငံများထက်ကျော်လွန်ကာကမ္ဘာအများဆုံးဖြစ်ခဲ့လို့ဖော်ပြပါရယ်။ပညာရေးနှင့်ကျန်းမာရေးဝန်ဆောင်မှုများပုံမှန်မရချိန်တွင်လူဦးရေ15တန်းကျော်သည်စားနပ်ရိက္ခာမလုံလောက်မှုနှင့်ရင်ဆိုင်နေရပြီးတန်းပေါင်းများစွာသောပြည်သူများသည်ဘေးကင်းလုံခြုံသောမြို့ခွာနေရာသို့မဟုတ်တောက်တုံးရေများရှိပဲနေထိုင်နေကြရလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။စကိုင်းတိုင်းမှာကျန်းဖက်စစ်အုပ်စုကြောင့်အရက်သားစုစုပေါင်း33တေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်9ဦးပါဝင်တဲ့တရင်ကိုနောက်ထပ်တင်ပြပေးပါမယ်။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP မှကောက်ယူထားသောတရင်အချက်အလက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှဖေဖော်ဝါရီလ19ရက်နေ့ထိစကိုင်းတိုင်းနဲ့ကျန်းဖက်စစ်အုပ်စုကြောင့်အမျိုးသမီး18ဦးအမျိုးသား16ဦးစုစုပေါင်း33တေဆုံးခဲ့ဒီကိုအမိနဲ့တကွာတီးပြုတ်နိုင်ခဲ့ပြီးအသက်18နှစ်အောက်ကလေးငယ်ခုနှစ်ဦးပါဝင်တယ်လို့သိရပါဗျ။အဆိုပါတေဆုံးသူများအနေနဲ့စစ်အုပ်စု၏၄ချောင်းဖြစ်တိုက်ခိုက်မှုကြောင့်တေဆုံးသူ26ဦးလက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်တေဆုံးသူ၄ဦးနဲ့ဖမ်းဆီးထိန်းသိမ်းခါရပြီးနောက်တေဆုံးသူ3ဦးပါဝင်တယ်လို့သိရပါဗျ။စကိုင်းနာရမပင်မြို့နယ်အတွင်းရှိရမပင်မြို့မှရဲစခန်း၌ထိန်းသိမ်းခါနေရသောနိုင်ငံရေးအကျဉ်းသားကိုအေးလွန်သည်ကျမ်းမာရေးကောင်းမွန်ခြင်းမရှိခဲ့ဘဲလုံလောက်သောကျမ်းမာရေးဆောင်ရှောက်မှုစေဝါကုသမှုတို့မရရှိခဲ့သဖြင့်2025ခုနှစ်ဖေဖော်ဝါရီလ13ရက်နေ့တွင်ရမပင်မြို့မှရဲစခန်းချုပ်တွင်း၌တည်ဆုံးခဲ့ရတယ်လို့သိရှိရပါတယ်ရှင်တစ်ကောင်စီရဲ့စစ်မှုထမ်းဥပဒေနဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံအတွင်ခိုးဝင်လာသူမြန်မာနိုင်ငံသား116ဦးကိုထိုင်းစစ်တပ်ကဖမ်းဆီးတဲ့သတင်းကိုနောက်ဆုံးတင်ပြပေးပါမယ်။စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအပြင်မြန်မာနိုင်ငံထဲကတိုက်ပွဲတွေကြောင်းထိုင်းနိုင်ငံဘက်ကပွဲစားတွေနဲ့ချိတ်ဆက်ပြီးထိုင်းဘက်ကိုတရားမဝင်လမ်းကြောင်းကနေခိုးဝင်လာတဲ့မြန်မာနိုင်ငံသား116ဦးကိုထိုင်းစစ်တပ်ကဖေဖော်ဝါရီလ18ရက်နေ့ညနေပိုင်းတွင်ဖမ်းဆီးလိုက်ကြောင်းထိုင်းသတင်းများအရသိရှိရပါတယ်။ဖန်စီခါရသူများထဲမှာကလေးနဲ့အမျိုးသမီးငယ်44ဦးပါဝင်ပြီးထိုင်းနိုင်ငံကန်ချနာပူရီခရိုင်ထဲကစီခလာပူရီမြို့မှာဖမ်းမိခဲ့တာလို့ထိုင်းစစ်တပ်ရဲ့ဗိုလ်ချုပ်အစာဒဝက်ပန်ရာရချုံကပြောပါတယ်တယောက်ကိုဗတ် 2,000 နှုန်းပွဲစားတွေကိုပေးခဲ့ရပြီးအဖမ်းခံလိုက်ရတဲ့116ဦးထဲကတချို့ကတော့ထိုင်းကတဆင့်မလေးရှားနိုင်ငံထိထွက်ပြေးဖို့ပါစီစဉ်ထားသူတွေလို့လည်းထိုင်းသတင်းမှာဖော်ပြထားပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကိုဗီဒီယိုအန်ယူဂျီသတင်းထောက်မင်းတီဟန်မင်းစစ်သွဲနဲ့ခါရှဲလိုကပေးပို့ထားတာဖြစ်ပါတယ်ရှင
်ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လန်ရေးကဗျာအစီအစဉ်မှာမောင်မောင်ငင်းအေးရေးသားထားပြီးလွတ်လပ်မှုဥဖတ်ကြားထားတဲ့စစ်ကိုကျွန်တော်ချစ်တယ်ဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
စစ်ကိုကျွန်တော်ချစ်တယ်စစ်ကစစ်ကိုစစ်ချတော်နိုင်တယ်စစ်ကစနစ်တစ်ခုကိုစစ်ချတော်နိုင်တယ်စစ်ကလူတွေကိုစစ်ချတော်နိုင်တယ်လို့ငွေနဲ့ဖြစ်စီအာဏာနဲ့ဖြစ်စီအတိုင်းအဝိုင်းနဲ့ဖြစ်စီလူအချို့ကလဝကြီးအုပ်ထားတဲ့အရာမှန်သမျှကိုလည်းစစ်ချတော်နိုင်ပါတယ်ရုပ်စွာအဆုံးခမားပါလေသူပါလေကျွန်တော်ပါလဲစစ်ကစစ်ချနိုင်ပါတယ်အခုတော့ရှိတယ်စစ်ကစစ်စစ်စစ်စစ်ညီနေအောင်စစ်မှဖြစ်ပါမယ်စစ်ကစစ်စစ်စစ်စစ်မမီပဲမစစ်တစစ်ဖြစ်နေရင်တော့ပြည်သူတွေတစစ်စစ်နာမှာပဲတိုင်းပြည်လဲတစစ်စစ်နာမှာပဲစစ်ကစစ်အယောင်ဆောင်ထားရင်စစ်ဟာဘယ်တော့မှမပြီးနိုင်တော့တယ်လို့ငြိမ်းချမ်းရည်ဟာလဲစစ်လို့မစစ်တော့ဘူးလေခိုးနေရမှာတစစ်စစ်ဒီနေရာမှာလဲတစစ်စစ်နဲ့စစ်ကြောင့်နာကျင်နေကြသူအလုံးစစ်ကိုစစ်စစ်စစ်ဖြစ်ချင်ကြပေမဲ့စစ်ကြောင့်ပျော်ရွှင်နေကြသူတွေကတော့စစ်ကိုစစ်စစ်စစ်ဖြစ်မှာစိုးရိမ်နေကြစစ်က စစ်အစ်စ်ဖြစ်နေမှကာလတစ်ခုအလွန်မှာတိုင်းပြည်ဟာတိုင်းပြည်အစ်စ်လူတို့ဟာလူတို့အစ်စ်စနစ်ဟာစနစ်အစ်စ်ပြစ်ဆုပ်ပန်းဟာပြစ်ဆုပ်ပန်းအစ်စ်အနာဂတ်ဟာအနာဂတ်အစ်စ်ဖြစ်နေမယ်စစ်ကိုစစ်စစ်စစ်ဖြစ်ဖို့ကျွန်တော်တို့ကိုယ်ထဲကသွေးတွေစစ်စစ်စစ်စစ်မြောင်လှက်ပနှွေးထွေးစီးဆင်းနေရမယ်စစ်ကိုကျွန်တော်ချစ်ပါတယ်စစ်ကစစ်မဖြစ်အောင်အာလုံးစစ်သွောင်းစစ်ချနိုင်တယ်မဟုတ်လား
Radio NUG မှာဆက်လက်အတန်းလွှင့်နေပါတယ်။အခုနောက်ဆုံးတစ်ပုတ်အနေနဲ့လူအခွင့်ရေးတက်ကြွလှုပ်ရှားသူများအဖွဲ့မှဖန်တီးတင်ဆက်ထားတဲ့လူဆိုတဲ့လူအခွင့်ရေးတည်တခြင်းတစ်ပုတ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ပြောခွင့်မရှိတဲ့ဘဝလုံးခွင့်မရှိတဲ့ဘဝလွတ်လပ်ခြင်းနဲ့ရှင်တန်ခွင့်မရှိတဲ့ဘဝအရှုံးတကားအရှုံးနဲ့မှဆုံးရှုံးရတဲ့အရာအဲ့ဒါဟာလူခွင့်ရေတွေပါနာခွင့်မရှိတဲ့ဘဝတွားခွင့်မရှိတဲ့ဘဝငြိမ်းချမှုနဲ့ရှင်တန်ခွင့်မရှိတဲ့ဘဝတုံ့ပြန်ရှိရာတုံ့ပြန်မရတဲ့အခါမေ့ခြင်းစရာလူခွင့်ရေးဆိုတာ
ပါလေ
ဘယ်လိုများလဲဟိတ်ဘယ်မှာလဲNormally you look well
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့မြို့အစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းကြားနာကြတာကထုတ်လင်းနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်